တန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကိုဗစ်တွေ့တာရန်ကုန်ပြည်အခြားမြို့ကြီးတချို့မှာပိုများလာပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးအိမ်မာနေဖို့အပါအဝင်ကန့်သတ်ချက်တွေကိုဒီဇင်ဘာ15ရက်ထိထပ်တိုးလိုက်ပါတယ်လက်ရှိကိုဗစ်တိုးလာမှုရဲ့ထူးခြားမှုပေါ်ရန်ကုန်ပြည်သူစေယုံကြည်ရေးပေါ်ဌာနမှူးဒေါက်တာမမောဦးကအခုလိုစရှင်းပြပါတယ
်ကျွန်တော်ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာဒီပို့တွေ့လူနာရေးအတွက်ကတဖြည်းဖြည်းနဲ့ပြန်ပြီးတော့တိုးလာတာ1500ထောင်းချောင်းနေစေနေတိုင်းဖြစ်နေတာဒါတဲ့ပို့ထူးခြားတဲ့သဘောကရွေးကောက်ပွဲမတိုင်ခင်တုန်းကကိုဗစ်အဒီပြုလူနာကရန်ကုန်တိုင်းမှာသာအများဆုံးဖြစ်ပြီးတော့ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာ10ကနန်းလောက်ပဲရှိမန္တလေးတိုင်းဆိုရင်တော့10ကနန်းလောက်ပဲရှိရနေပြီးတော့ရွေးကောက်ပွဲတိုင်းကလုံးလုပ်ပြီးတဲ့နောက်ပိုင်းမှာမကွေးတိုင်းတို့ပဲခူးတိုင်းတို့အပါဝဲမန္တလေးတိုင်းကပုံများလာပြီးမန္တလေးတိုင်းမှာတနည်းကိုအယောက်100ဝန်းကျင်ဖြစ်လာတယ်ဆိုတာကဒီရရဲ့ကျိုးဆက်တစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုပြန်များလာတယ်ထင်လဲ
သာသမီးကတော့လူတွေရဲ့ဒီ social distancing တို့လူစုလူဝေးကိုရှောင်တာတို့ master တာတို့လက်ဆေးတာတို့ဆိုတဲ့အလေးအကျင့်တွေကတပြေးတပြေးနဲ့နည်းလာတာကိုကျွန်တော်တို့တွေ့ရတယ်ရန်ကုန်မြို့မှာဆိုရင်လည်းပဲကားတွေရောစတိုးဆိုင်တွေရောရှိတဲ့နေရာတွေရောတော်တော်များများပြန်ပြီးတော့စီနေတဲ့အခြေအနေကိုတွေ့ရတာတော့ကျမရေရှိတော့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကစိုးရိမ်တဲ့အခြေအနေမှာရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ဒီလိုတက်လာတဲ့အခြေအနေတွေတပြေးတပြေးနဲ့ကျွန်တော်တို့နိုင်တဲ့ပမာဏနဲ့ပို့ပြီးတော့ညားလာတဲ့အခြေမျိုးကြရေနိုင်ငံတော်အတွက်ကောတိုင်းနယ်ပြည်နယ်ဒေသတွေအတွက်ကောဆေးရုံစီကံဆရာဝန်တွေအတွက်ကောဘလို့ပဲဝန်ပိနိုင်မဲ့အခြေအနေမျိုးတွေကိုပြန်ကြုံတဲ့အခြေအနေမျိုးရောက်သွားနိုင်တာဒါကိုကျွန်တော်တို့စိုးရိမ်နေပါ
ဟုတ်ကဲ့ဆရာကြီးဒီစိုးရိမ်ရမှုကဆေးရုံတွေမှာဘလို့မျိုးဒီရှေ့မှာဖြစ်လာနိုင်တာကိုပြည်သူတွေကိုရှင်းအောင်ရှင်းပြပေးပါလားဆရာကြီ
းရန်ကုန်မြို့အတွက်ဆိုရင်တော့ဒီနေ့ကို1000ဝန်းကျင်နေတိုင်းထွက်နေတယ်ဒါပေမဲ့လောလောဆယ်မှာကိုဗစ်ကုသရေးစင်တာဒီမှာအတီးပြူလူနာအရေးအတွက်16000လောက်ကိုကျွန်တော်တို့လက်ခံနိုင်မှုအတွက်လုပ်ထားတယ်လောလောဆယ်မှာတက်လာတဲ့လူနဲ့ကိုဗစ်ကုသရောက်ခင်းလို့စတိရပြည့်တဲ့ကပြန်ဆင်းတဲ့လူနဲ့ညနေသေးလို့လောလောဆယ်ရဲ့အခြေအနေမှာတော့ကိုဗစ်စင်တာဒီမှာနေတင်ထွက်လာတဲ့လူနာတွေကိုထပ်ပြီးတော့isolation ပေါ့နော်ခွဲခြားထားပြီးတော့ကုသပေးဖို့လောလောဆယ်ရှိနေသေးတယ်ဒါပေမဲ့ကျွန်တော်တို့ဒီနာဒီရပိုင်းအတွင်းမှာပဲဒီနှုံးတိုင်းသာဆက်တက်နေရင်လာမယ့်တစ်ပတ်အတွင်းကျွန်တော်တို့ရဲ့လူနာကရင်အရေးအတွက်တွေကမရှိတော့အောင်နည်းသွားနိုင်တယ်အဲ့ကြတော့ကိုဗစ်မကူးစက်အောင်ဘာဖြစ်လို့နေနေလဲဆိုအဲ့ဒီကလေးရဲတွဲတွေနေတဲ့အချိန်ကျမှကိုကစကူးခံရင်ကန့်ဆိုးပြီအခုတော့တော့နိုင်နေတဲ့အချိန်တွေတော့မှတန့်နေဖို့အတွက်တူတူတူအတိုင်းမှာတာဝန်ရှိတယ်မကူးစက်သေးတဲ့လူတွေဟာဒီလိုကျွန်တော်တို့ရဲ့ capacity တက်နိုင်တဲ့ပြင်ဆင်ထားတဲ့ဟာရဲ့ပိုလာတဲ့အချိန်မျိုးကျမှကိုကကူးစက်ခံရရင်ရှေ့မှာကူးစက်ခံရတဲ့လူတွေတဲ့ပိုပြီးတော့ကိုကဒုက္ခများမယ်ဆိုတဲ့အကြောင်းစပြီးတော့သတိပေးချင်ပါတယ်ကျွန်တော်တို့ရဲ့နိုင်နေတဲ့ကာလအတွင်းမှာကူးစက်ခံရတာကုသမှုအလွယ်တကူရနိုင်သေးပေမဲ့နိုင်တဲ့ကာလမှာကုသခံရရင်ကိုကပူဆိုးသွားနိုင်တယ်ဒါကြောင့်မလို့ချိုးတင်တာဝင်မှုတွေကိုလုံးချဖို့တိုက်တွန်းနေရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိုးရိမ်ရတဲ့နေထာမရောက်အောင်ပေါ့နော်ပြည်သူတွေကိုအဓိကပါတိုက်တွန်းခြင်းလဲဆရာ
ရွေးကောက်ပွဲပြီးသွားတာကိုဗစ်ပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းပြောနေတယ်သူကရွေးကောက်ပွဲမှာပြီးသွားပြီးတဲ့နောက်ပိုင်းမှာကိုဗစ်ကဖြေလျှော့လို့မရဘူးကိုဗစ်ကပြန်ပြီးတော့တင်းကျပ်ပြီးတော့တယောက်နဲ့တယောက်နဲ့မကူးဆက်အောင်ခွင့်သက်တွေပြတ်နိုင်မှုကိစ္စတွေကိုပို့ပြီးတော့လောရမဲ့အခြေအနေမျိုးလို့ကျွန်တော်တို့ကတော့ယူဆကျမရဲ့အသာဝင်ကြီးဌာနကလည်းပဲအိမ်မှာနေရမယ့် stay home ကာလကိုကျွန်တော်ဒီဇင်ဘာ5ရက်တိုးလိုက်တဲ့အချိန်ကာလတော့နှစ်ပတ်ဆိုတဲ့အချိန်မျိုးမှာပြန်ကျသွားနိုင်သလားဆိုတာကိုပထမထင်ခဲ့ပေမဲ့လိုက်နာနိုင်တဲ့ဆွဲအားကနေနေတဲ့အတွက်ကြောင့်ပုံမှန်အတိုင်းပဲဖြစ်နေ stay home က stay home တတ်တတ်ပဲပိုးတွေ့နေတာပိုးတွေ့နေတာတတ်တတ်ပဲဒီ stay home ကအကျိုးရောရှိရလားဆိုတာမျိုးပြန်ဖြစ်လာအကျိုးဘာကြောင့်မရှိရတာလဲဆိုရင်လိုက်နာမှုကနည်းလို့
ဟုတ်ကဲ့ဆရာအဲ့တော့ဒီလိုက်နာမှုအားကောင်းအောင်ဘယ်လိုလုပ်သင့်လဲဆရာ
ကျွန်မရဲ့အသာဝန်ကြီးဌာနကလည်းပဲတိုင်းနယ်ပြည်နယ်ကြီးအားလုံးကျွန်မရဲ့ဦးစီးမှုတွေအကုန်လုံးကိုဒီဟာအတွက်စိတ်မှတ်ဖို့အတွက်ညွှန်ကြားထားတော့လဲပဲကိုကဲတကယ်လို့မျိုးမလိုက်နာခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဒီလိုကိုကဲပြီးတော့ဒီထိန်းချုပ်ရမယ့်ကိစ္စတွေအားနည်းနေသေးတယ်လို့ကျွန်တော်ကထင်တယ်ဒါကြောင့်မလို့သာလေရေးယူရမယ်လို့ကျွန်တော်တို့ကမဆိုလိုပါဘူးဒါပေမဲ့ကိုကဲပြီးတော့သူတို့ကိုမတတ်တဲ့လူတတ်အောင်နီးကပ်ကြီးကျက်ပေးမယ့်ကိစ္စတွေတော့တိုးပြီးတော့လုပ်သင့်တယ်လို့ကျွန်တော်ကထင်ဒါမှသာလေဒီကုသမှုကွင်းဆက်တွေပြတ်မှဖြစ်တယ်ကုသမှုကွင်းဆက်မပြတ်ဘူးဆိုရင်ဒီပုံစံအတိုင်းဆက်ပြီးသွားနေရင်ရန်ကုန်တိုင်းမန္တလေးတိုင်းကဆွေးရတဲ့အခြေအနေမှာရှိတယ်ပေါ့ကိုဗစ်ရဲ့သဘောတရားအတိုင်းပဲလူရေထူတက်တဲ့မြို့တွေဟာကိုဗစ်ကုသမှုနှုန်းတက်တဲ့အချိန်မှာတဟုန်လို့တက်သွားနိုင်တဲ့အခြေအနေရှိလူရေထူတက်ပြီးတော့ကျွန်တော်တို့ဘတ်စကားတွေလည်းဆေးရတယ်လူစုလူဝေးတွေလည်းဖြစ်နိုင်တယ်စီရေဆိုရင်လည်းပဲလူတွေပူများနိုင်တယ်ဒီလိုနေရာမျိုးတွေအတွက်တော့ကျွန်တော်တို့အမြဲစိုးရိမ်နေသေးပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမမ